Tine ma myama nai ngang ga san sa ba tan chain na tan pi pa tin mo bo myo man cha ra ha tait yin man che ji lo me me le phit nai je shi de lo myama san long ngan nai ni sa de pi pa jwan chin tu re ga tong tat ba de myama nai ngang a paw nai ngang da ga ga cha ma kha de dan kha a ye yu mo a mya su ma shi ro ra chaung zei kwat tit de po ya la nai na go thauk pya de lo thi yauk de gao saung mo ne lo me so yin ti yin man che pye mi nai ne lo le so ba de a pye song go ro yang go myo ga ne ko jo jo tain ga tin pe bo tha ba de
မနက်ကဟာပြည်ပဆန်တင်ပို့မှုမှာ9နှစ်စတိုက်မက်ထရစ်တန်ကျင်တန်းကျော်တင်ပို့နိုင်ခဲ့ပြီးဖြစ်တာကြောင့်ဒီနှစ်မှာတော့တန်ကျင်2တန်းအထိတိုးပြီးတင်ပို့နိုင်ဖို့ဤမန်းထားတယ်လို့မြန်မာနိုင်ငံစံစဘာအသင်းချုပ်တွင်မှုချုပ်ဦးရဲမင်းအောင်ကပြောထားတာပါ။ပြီးခဲ့တဲ့နှစ်တွေကစံတန်ကျင်1.8တန်းကျော်အထိတင်ပို့နိုင်ခဲ့ပြီးအခုတန်ကျင်2တန်းဆိုတာဟာ15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းလောက်တိုးလာတာပဲဖြစ်တာကြောင့်ဖြစ်နိုင်ခြေရှိပါတယ်လို့မြန်မာစံစဘာလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးအကူအညီပေးနေတဲ့အထက်ကနိုင်ငံတကာအဖွဲ့အစည်းဖြစ်တဲ့ကမ္ဘာ့ဘဏ်လက်အောက်ခံနိုင်ငံတကာဗန်နာငွေကြေးကော်ပိုရေးရှင် IFC ကပုဂ္ဂလိကကဏ္ဍဆိုင်ရာအကြီးအကဲကျွမ်းကျင်သူ Charles Schneider က VOE ကိုပြောပါတယ
် It's very doable and I think with effort to find new markets to take advantage of opportunities like in Europe
ဒါကတိတ်ကိုဖြစ်နိုင်ခြေရှိပါတယ်ဥရောပလိုနေရာမှာခွင့်လန်းတွေရထားတာကိုခွင့်ကောင်းယူပြီးတော့ဈေးကွက်တစ်တွေရှာဖို့ကြိုးစားရပါမယ်အခုဆိုရင်မြန်မာဆန်ဟာဥရောပဈေးကွက်ကိုအခွန်လွတ်တင်ပို့ခွင့်ရထားပြီးတော့လက်နက်ခဲယမ်းအယောင်းအဝယ်ကိစ္စကလွဲလို့ကျန်တဲ့ကွန်မစီတွေအားလုံးအထူးအခွင့်အရေးနဲ့ကုန်သွယ်ရောင်းဝယ်နေနိုင်ပြီဖြစ်ပါတယ်။ဒီလိုအခွင့်အလမ်းတွေတိုးလာပြီဖြစ်တာကြောင့်အဲ့ဒါတွေကိုအမိအယဆုပ်ကံဖို့အချိန်ရောက်နေပါပြီ
။ဒီမှန်းချက်ဟာတိတ်ကိုမြင့်လုံးတဲ့ဤမှန်းချက်ဖြစ်ပြီးလုံနိုင်မလားဆိုရင်တော့လုံနိုင်မှာပါလို့ပြောသူကအမေရိကန်အခြေစိုက် The Rice Trader စံကုန်သွယ်အဖွဲ့ရဲ့ဥက္ကဋ္ဌနဲ့အမှုဆောင်အရာရှိချုပ်ဖြစ်သူ Jeremy Zwin ကပါ
။ Yeah, I mean, could. I mean, that would be but it is I think he's saying it in very hopeful and it's good leadership to say that
our goal is to be so he meant to got tan jin na tan tin bo wo so ra ko tu ga de ke ko myon lwin che chi ye leader ne pyo de lo chan taw tin ma de da ha de ke kaung mon ne khong saung mu wa so ro da ha tin tin lyaw pat de yi man che phit bi me khong saung mu ro lo ba lai me di ne ma tan jin na tan tin bo nai bu atwe khong saung mu kaung lo at par de
myama nai ngan ha thai lu vietnam lu ain ni jin nai ngan du ne nai shin yin san sa ba lo ngan ma a mya ji nauk ja jan ni da ba da bi me le ဒီကရက်နှစ်အနေငယ်ကစပြီးမြမဆန်ကိုကမ္ဘာဈေးကွက်မှာပြန်အတိအမှန်ပြူလာနေကြပြီးလွန်ခဲ့တဲ့3-4နှစ်ကဗီယက်နမ်နိုင်ငံမှာကျင်းပခဲ့တဲ့ဆန်ကုံတွေပွဲမှာမြမပေါင်းဆန်ဟာကမ္ဘာပေါ်မှာအကောင်းဆုံးဆန်အဖြစ်စုချင်းမြင့်ခံခဲ့ရပါတယ်။အဲဒီဆန်ရဲ့အကြီးအသေးနဲ့ကောင်းတဲ့ရင်ကြောင့်ဒီဆန်ပေါ်စိတ်ဝင်စားမှုတိတ်မြင့်မားခဲ့ပါတယ်။ဒါကြောင့်အဲဒီလိုအကြီးအသေးတိုင်းဆက်ထိန်ပြီးဘယ်လိုထုတ်သွားမလဲဆိုတာနဲ့မြမနိုင်ငံကနေဆန်ပိုးပြီးဝယ်လာအောင်ဘယ်လိုလုပ်သွားမလဲဆိုတာအခုလက်ရှိမေကွန်ဖြစ်တယ်လို့ Mr. Schneider ကပြောပါတယ
်။ I think that's the next phase for Myanmar is to move up the value chain. Certainly Myanmar can produce a lot of rice.
ဒီနုံတမချက်အစင်းစင်ပါမြန်မာနိုင်ငံနေနဲ့အဆင့်တက်လာဖို့ကနောက်တစ်ဆင့်တိုးလို့ရမယ်ကိစ္စလို့ကျွန်တော်ထင်ပါတယ်။မြန်မာနိုင်ငံဟာဆန်အမြောက်အများကိုလည်းထုတ်လုပ်နိုင်ပါတယ်။ဒါပေမဲ့မေကွန်ကဈေးနှုန်းတမချက်အဆင့်တက်လာအောင်ဘယ်လိုလုပ်မလဲ။ဈေးကောင်းရအောင်ဘယ်လိုမျိုးကွဲတွေထုတ်မလဲ။လူကြိုက်များပြီးတော့ဈေးကောင်းပူရမယ်ဈေးကွက်တွေကိုဘယ်လိုတိုးမလဲဆိုတာပါပဲ။
အရေးအတွေးကိုတည်သမတ်တဲ့ဖြစ်အောင်စတင်ထားပြီးစံထုတ်လုပ်မှုအဆင့်ဆင့်ကိုတိုးတက်အောင်လုပ်သွားမယ်ဆိုရင်လာမယ့်3နှစ်ကနေ9နှစ်အတွင်းမြန်မာနိုင်ငံဟာကမ္ဘာစံဈေးကွက်မှာအရေးပါတဲ့နိုင်ငံတစ်နိုင်ငံဖြစ်လာမယ်လို့ကျွမ်းကျင်သူတွေကခန့်မှန်းကြပါတယ်။လက်ရှိမှာတော့မြန်မာစံကိုအများဆုံးဝယ်ယူနေတာတရုတ်နိုင်ငံဖြစ်ပြီးနောက်အများပြားဝယ်ယူနေတာကတော့သီရိလင်္ကာနိုင်ငံပါ။ဒါအပြင်တိတ်မကြသေးခင်ကာလတွေကပဲအာဖရိကဈေးကွက်ကိုလည်းမြန်မာစံတွေတင်ပို့ရောင်းချနေပြီဖြစ်ပါတယ်ခင်ဗျာ။
ကိုကြကြသိမ်းပါရှင်